'cause it only serves to make me more determined to achieve my final goal.
တဲ့ဦးကအိုချာလူဒုက္ခခွေတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုရုံးမှာပြန်ကြားရေးအရာရှိဖြစ်လုပ်နေရင်ကချိန်နဲ့မှာပဲချိုးတဲ့ကလေးတွေရဲ့ပညာသင်ကြားရေးထောက်ကူပေးရေးနဲ့ပတ်သက်ပြီးတော့ကိုပိုင် project ကိုလည်းခရီးရန်အသင်းတော်ကတဆင်ပေါ်လို့လုပ်နေတယ်လို့သိရပါတယ်။ဘယ်လိုစပြီးတော့ဒီလိုကိုပိုင် project လုပ်ဖြစ်တာလဲဆိုတာကိုပထမဆုံးရှင်းပြပေးပါလားရှင်
။ကျွန်မလုပ်နေတဲ့ကိုပိုင် project လေးပေါ့နော်။အဲ့ project ကိုကျွန်မစဖြစ်တာကလည်းဒီ American ကိုရောက်နေတဲ့အချိန်မှာ Bush Institute ကသူကလူငယ်ခေါင်းဆောင်မှုတန်တန်းလုပ်နေတဲ့အခါမှာလူငယ်တယောက်စီကိုသူက project ကိုတည်တန်းလုပ်ခိုင်းတယ်။အဲ့ project ကသူတို့တည်တန်းလုပ်ခိုင်းတဲ့အချိန်မှာကျွန်မအခုလုပ်နေတဲ့ project ကိုစတင်အကောင်ထည့်ဖို့ဖြစ်တာပေါ့နော်။အရင်တော့ကျွန်မအတင်းတော့ပြားကောင်းတစ်ဆင့်လုပ်ခဲ့ခင်ဟာကဒီကလေးတွေကိုနည်းချင်းပညာသင်ပေးတာမျိုးပဲလုပ်ပေးတာပေါ့နော်။ဒါမဲ့ကျွန်မစမ်းမွန်းတောင်းပညာသင်ပြီးအလုပ်ကင်အခွင့်အလမ်းပုံများအောင်လုပ်ပေးမယ်ဆိုတဲ့ project ကိုစဖြစ်တာတော့ဒီ Bush Institute ကခေါင်းဆောင်မှုတန်တန်းမှာသူတို့ကလူငယ်တယောက်စီတိုင်းကို project တခုစီစလုပ်ခိုင်းရင်ကျွန်မလုပ်ဖြစ်သွားတယ်ပေါ့နော်ကျွန်မကိုယ်တိုင်ကကလေးတွေရဲ့ပညာရေးနဲ့ပတ်သက်ပြီးအရင်စိတ်ဝင်စားပါတယ်ကလေးဆိုတာကအခုကလေးပဲမယ်နာကက်မှာသူတို့မိသားစုတာဝန်ယူမဲ့လူတွေနိုင်ငံအတွက်ခေါင်းဆောင်မဲ့လူတွေဖြစ်တယ်သူတို့မှာငငယ်လေးကဒီပညာရေးအခွင့်အလမ်းကိုမရရှိခဲ့ဘူးဆိုရင်သူတို့နောက်အနာဂတ်ကအများကြီးထိခိုက်မှုရှိမှာပေါ့နော်ကျွန်မလည်းဒီပြဿနာနေတဲ့ကလေးတွေဆိုရင်သူတို့ဒီတကယ်သင်ရတဲ့မိသားစုတွေကလာရဲအထူးသဖြင့်သူတို့အသက်အရွယ်နဲ့မမျှရတဲ့အလုပ်တွေကိုလုပ်ပြီးမိသားစုကိုသူတို့ကရတဲ့ဝင်ဝင်နဲ့ပြန်ထောက်ပံ့နေရတဲ့ကလေးတွေဖြစ်တယ်ပေါ့နော်အဲ့ကလေးတွေအတွက်တခုခုလုပ်ရမယ်လို့ကျွန်မစိတ်ထဲမှာခံစားရတယ်။အဲ့တော့ကျွန်မတက်နိုင်တဲ့ဘက်ကစပြီးတော့ပေါ့နော်။အခုဆိုကျွန်မကလေး၂ယောက်ကျွန်မလောလောဆယ်၁၀ယောက်လို့မှန်းထားတာနေပြီးတော့အဲ့၁၀ယောက်ထဲမှာ၂ယောက်ကတော့တူနာပြုအကူတင်တန်းပေါ့နော်။ဝင်ခွင့်ဖြည့်တယ်၊လူခွင့်ဆောင်ပွဲဖြည့်ပြီးအောင်ပြီးရဲ့အခါမှာအခုစတက်နေပြီပေါ့နော်။စတက်နေရဲသူတို့၆လပြည့်ရင်သူတို့ဒီကနေပြီးတော့တင်တန်းဆက်လက်မှတ်ရရင်ကျွန်မသူတို့ကိုအလုပ်တွင်းဖို့အတွက်စတင်ပြီးဆောင်ရွက်နေပါတယ်လို့အထက်ကကလေးတိုင်းမှာပညာရေးခွင့်လမ်းရရှိစေနေလို့ကျွန်မထင်တဲ့အတွက်ဒီလုပ်ကိုစလုပ်ဖြစ်တာဖြစ်ပါတယ်
။ချုပ်တဲ့ကလေးတွေကိုစစလိုမျိုးကိုကြီးဆောင်ရွက်တဲ့နေရာမှာပေါ့နော်ထူးထူးခြားခြားပြန်ပြီးတော့ပြောနိုင်တဲ့ဖြစ်ရကလေးများရှိပါလားရှင
့်ကျမတို့ဒီ question ကြီးကလူငယ်ခေါင်းဆောင်မှုဆိုင်ရာတင်တန်းဒီမှာလာတက်ခိုင်းတဲ့အချိန်မှာသူတို့ကခေါင်းဆောင်ဆိုတဲ့ရောက်ဆိုတာပေါ့နော်ဘယ်လိုအရေးသွေးရရှိရမယ်ဘယ်လိုအရေးချင်းတွေရှိဖို့လိုအပ်လဲနောက်ဘယ်လိုလူတွေနဲ့လက်တွဲလှုပ်ဆောင်ရမယ်ခေါင်းဆောင်တော့တယောက်ချင်းနေလို့မရဘူးကိုယ့်ရဲ့လုပ်ငန်းတွေအောင်မြင်ဖို့ဆိုရင်ကို့မှာ network တွေအများကြီးရှိဖို့လိုတယ်ဆိုတာမျိုးသင်ပေးတယ်ပေါ့နော်အဲပြီးတော့သူတို့ကဒီအရေးသွေးသူတို့တင်လိုက်တဲ့ဟာကိုလက်တွဲအသုံးချနိုင် project တစ်ခုစီလုပ်ခိုင်းတယ
်
ဒါပေမဲ့အခုဆိုကျွန်မဆောက်ရဲ့ project ဆိုရင်ကျွန်မဒီကလေးကိုသင်တန်းထားဖို့လို့ဘာလို့ဆိုရင်ကျွန်မမှာတံပုံငွေလိုအပ်တယ်ဒါပေမဲ့သူတို့ကကျမတို့ကိုအရေးသွေးတွေပဲစင်ကြားပေးတာဒီရန်ပုံငွေထောက်ပံ့မှုမပေးနိုင်ဘူးပေါ့နော်အဲ့တော့ကျမကလောဆယ်ဆိုကျမရရဲ့ဝင်ငွေတွေကနေပြီးတော့သက်ဖယ်ပြီးဒီကလေးတွေဆပြီးကျမတက်နိုင်တဲ့လောက်ကဆလုပ်ပေးတာပေါ့အဓိကကျမဒီမှာဘာတွေ့ရလဲဆိုကလေးတွေကပညာရေးနဲ့ပတ်သက်ပြီးအရင်ကသူတို့စာငတ်မှုရှိရဆိုတာတွေ့ရတယ်ဥပမာဆိုရင်ပေါ့နော်ကျမကလေးတယောက်ကိုမေးကြည့်တယ်သူ့အိမ်ကသူ့ကိုသူ့ကျောင်းမတက်နိုင်တော့ကျမဟိုသူ့ကိုပေါ့နော်အိမ်အကူအဖြစ်ပေါ့တခြားအိမ်ကိုပို့ပြီးတော့ခိုင်းဖို့အထီကိုစဉ်းစားထားတာပေါ့ကလေးအနေနဲ့ကသူ့သူ့ငယ်ချင်းတွေချားမှာသူအဲ့လိုအိမ်အကူလုပ်ရမယ်ဆိုတာမျိုးရှက်နေတယ်သူအရင်နဲ့စိတ်မကောင်းဖြစ်တယ်ပေါ့နော်သူစာဆက်တင်ခြင်းနဲ့ဒါပေမဲ့သူအလုံးလုံးရမယ်ဆိုတဲ့အခါမှာသူအိမ်တွေလုံးလုံးရမှာဆိုသူစာဆက်မတင်နိုင်တော့ပေါ့နော်ဆက်မတင်နိုင်တဲ့အခါမှာဒီလိုမျိုးသင်တန်းလေးတစ်ခုတက်ပြီးတော့သူအသက်မဝန်ဆောင်လုပ်နိုင်ဖို့အခွင့်အရေးရတဲ့အခါမှာသူရမ်းပျော်ရအောင်ကျွန်မတွေးရတယ်ပေါ့နော်နောက်တစ်ချက်ကဘာတွေးရလဲဆိုရင်တချို့မိဘတွေဆိုရင်ဒီလိုမျိုးပုတ်ကလေးကအလုံးလုံးပြီးမိသားစုကိုရှာကျွေးနေတယ်။ဒါပေမဲ့ဒီလိုမျိုးသင်တန်းတွေပါတက်ဖို့အတွက်ပေါ့နော်။ပံ့ပိုးပေးမဲ့လူရှိလို့သင်တန်းတက်ဖို့တော့မိဘတွေကမလွတ်ချင်ဘူး။ဘာလို့လဲဆိုတော့ဒီကလေးသင်တန်းတက်ရင်ဒီလိုမျိုးအတမူဝမ်းကြောင်းသင်တန်းကိုတက်လိုက်ပြီးဆိုရင်နောက်လာမယ့်ရလာမယ့်အကျိုးကျေးဇူးများမှန်းသိပေမဲ့လည်းလောလောဆယ်လက်တလောမှာရနေတဲ့ဝင်ငွေရမိသားစုအတွက်အရေးကြီးတဲ့အခါမှာသူတို့ဒီကလေးကိုမလွတ်ချင်ဘူးဆိုတာတွေ့ရတယ်ပေါ့နော်။ကျွန်မအဲ့တော့နောက်တစ်ခုကကျွန်မဘာကိုမြင်မိလဲဆိုတော့ကျွန်တော်တို့မိဘတွေကိုလည်းကလေးတွေနဲ့ပတ်သက်တဲ့ကလေးသူငယ်အခွင့်အရေးကလေးသူငယ်ကာကွယ်စောင့်ရှောက်ရေးနဲ့ပတ်သက်တဲ့ဟာတွေကိုအများကြီးအသိပညာပြင့်တင်ပေးဖို့လိုအပ်နေသေးရဲ့ဆိုတာတွေ့ရပါတယ်။ဘာလို့လဲဆိုတော့မိဘဆိုတာကိုယ်ကလေးအတွက်ကအဓိကဦးဆုံးတာဝန်ရှိတယ်လို့မိဘဖြစ်တယ်လို့ကျွန်မခံယူပါတယ်ပေါ့နော်။ဘာလို့ကျွန်မငငယ်ကိုယ်တိုင်ကလည်းငငယ်တော့ကကျွန်မလည်းဒီလိုပဲအခက်အခဲကြေကနာဆင်းရဲမှုတွေမှာကြီးလာရဲ့လူဖြစ်တယ်။ကျွန်မအမေကျွန်မအဖေကသူတို့လုံးနိုင်တာထက်ပို့ပြီးလုပ်ပြီးတော့ကျမကပညာပေးရပေါ့နော်အမှန်မှန်ဆိုကျမလည်းပညာရေးဆက်တင်ဖို့အတွက်ကိုအင်မတန်ခက်ခဲခဲ့တဲ့အခြေအနေကလာခဲ့တယ်ပေါ့နော်ဒါပေမဲ့ကျမအမေနဲ့ကျမအဖေကကျမအရင်ကျေးဇူးတင်တာပါလဲဆိုရင်တို့ဒီကျမကိုအကြောင်းထွက်ပြီးအလုံးလုံးလိုက်တော့လုံးဝမပြောဘူးကျမကိုတို့ဘာပဲလုပ်ရလုပ်ရလုပ်ပြီးတော့ကျမကိုပညာရေးပေးခဲ့တော့ကျမအဲ့ဒါကိုအရင်ကျေးဇူးတင်တဲ့အတွက်ကျမအခုကလေးတွေကိုလည်းကျမတတ်နိုင်တော့ကူညီတယ်မိဘတွေကိုလည်းကိုတတ်နိုင်တော့အစွမ်းကုန်လုပ်ပြီးကိုသားသမီးကိုပညာသင်ပေးဖို့လိုအပ်တယ်ဆိုတာလေးကိုအသိပညာပေါ့နော်ပေးဖို့လိုနေတယ်ဆိုတော့ကျွန်မတွေ့မြင်ပါတယ်လို့
ဟိုနောက်တစ်ချက်ကထက်တဲ့ဦးကဝချာမှာလည်းအလုပ်လုပ်တယ်ဆိုတဲ့ခါကျတော့ပဋိပက္ခဒေသတွေမှာကလေးတွေရဲ့ အခြေအနေကဘယ်လိုရှိပါသေးရှင
်ကျမအနေနဲ့ပြောရမယ်ဆိုရင်ပဋိပက္ခဖြစ်တဲ့ဒေတာတွေမှာဥမာပြောပါတော့နော်ကချင်နဲ့ရှမ်းဆိုရင်ပဋိပက္ခဖြစ်တာပြီးခဲ့တဲ့ဂျွန်လဒုတိယပတ်မှာဆိုရင်ပဋိပက္ခဖြစ်လို့လူတွေနေရဆုံးခွာတင်းချောင်ပြီးစခန်းတွေမှာနေရ6နှစ်ပြည့်သွားပြီဖြစ်ပါတယ်အဲ့တော့စခန်းရောက်မှမွေးတဲ့ကလေးတစ်ယောက်ဟာဆိုရင်အခုဆိုရင်အသက်6နှစ်ရှိနေပြီဖြစ်တယ်ပေါ့နော်ပြောချင်တဲ့သဘောကအဲ့အ6နှစ်ဆိုရင်အရွယ်ပြီး9နှစ်ကျော်ပြီးသွားပြီတောင်းတရတော့မယ့်အရွယ်ဖြစ်နေပြီအဲ့တော့ကလေးဆိုတာကအဲ့9နှစ်ပြည့်တောင်းတရတော့မယ်တချို့စခန်းတွေမှာကြောင်းမရှိဘူးတချို့စခန်းတွေမှာဆိုရင်ကျွန်မအလုံးနဲ့ကျွန်မခီးသွားတဲ့အခါမှာအဲ့စခန်းတွေကိုရောက်ခဲ့တယ်တချို့စခန်းတွေမှာဆိုကြောင်းမရှိပဲအနည်းဆုံးကြောင်းကိုသွားဖို့အတွက်ကလေးတွေဟာအနည်းဆုံး2နာရီလောက်လမ်းလျှောက်ရတဲ့နေရာကြီးရှိရပေါ့နော်တချို့နေရာတွေမှာဆိုရင်ကဒီဒါ2နာရီလမ်းလျှောက်ရဆိုတာရာသီဥတုကောင်းတဲ့အချိန်မှာသူတို့ကမှရာသီဥတုမကောင်းဘူးမိုးရေရွာတယ်ညီလေးပြူတာဖြစ်တယ်ဆိုရင်ဒီထက်အများကြီးပိုချပြီးကလေးတွေလည်းအများကြီးအန္တရာယ်ရှိတယ်။နောက်တစ်ခုကဆိုရင်ကျမတို့ဇာချင်းစာနာမှုဆိုင်ရာအဖွဲ့အစည်းရဲ့အမေနဲ့ပေါ့နော်တစ်နှစ်တစ်နှစ်မှာစခန်းတွေမှာရှိတဲ့လူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့ရန်ပုံငွေဘလောက်ဘလောက်လိုလဲဆိုပြီးတော့အဖွဲ့အစည်းတွေကတောင်းခံတာရှိတယ်ပေါ့နော်။အဲ့လိုတောင်းခံတဲ့အခါမှာပြီးခဲ့တဲ့နှစ်ကဆိုရင်ရန်ပုံငွေအနည်းဆုံးရတဲ့ခန်းကဏ္ဍကဘာလဲဆိုရင်ပညာရေးဖြစ်နေတယ်။ဒီစခန်းတွေမှာရှိတဲ့ကလေးတွေကိုပညာပေးဖို့အတွက်လိုအပ်တဲ့ရန်ပုံငွေရရှိမှုကအ ਨੇ ဆုံးပဲတခြားကဏ္ဍကျမ်းမာရေးကာနေရိတ်ခါအားလုံးနဲ့ရှင်လိုက်ပညာရေးကအ ਨੇ ဆုံးဖြစ်နေပညာရေးကအချို့တွေကတော့ပြောမယ်ပေါ့နော်အသက်ရှင်ရည်တည်ဖို့အတွက်အဲ့လောက်ကြီးမလိုဘူးလို့ပြောပေမယ့်ကလေးတွေရဲ့ပညာရေးကစောင့်ဆိုင်းလို့ရတဲ့အရာတခုလည်းမပါဘူးပေါ့နော်ဒီနေ့ပညာမသင်ရရင်နောက်လာမယ့်တစ်နှစ်နှစ်နှစ်သုံးနှစ်လေးနှစ်ဒီမှာအများကြီးကလေးရဲ့ဘဝမှာမကောင်းတဲ့အကျိုးတရားမျိုးအများကြီးဖြစ်လာနိုင်တယ်ဆိုတာသိရတယ်။အထူးသဖြင့်ကလေးရဲ့ပညာရေးလို့ပြောရင်အထူးသဖြင့်ပဋိပက္ခဒေသမှာရှိတဲ့ကလေးတွေအတွက်လည်းလုံးဝမေ့မထားတယ်လို့ဆိုတာမျိုးကျွန်မပြောချင်ပါတယ်ရှင
့်။ဟိုနောက်ဆုံးနေနဲ့ကျွန်မမေ့ချင်တာပေါ့ဗျနော်။အခု Liberty ရဲ့ Leadership Forum မှာသမရဘုရှ်နဲ့လော်ရဘုရှ်တို့နဲ့ဒီကြောင်းဆင်းပွဲမှာတွေ့လိုက်ရတယ်လေ။ကျမတို့မြန်မာနိုင်ငံကထစ်တဲ့ဥရောပပဲမနော်လူငယ်ကောင်းဆောင်ကြောင်းစင်းပွဲပေါ့နော်အဲ့ဒီအတွေ့အကြုံနဲ့ပတ်သက်ပြီးတော့ထစ်တဲ့ဥရဲ့ခန်းစားချက်ပေါ့နော
်ကျမတို့ကြောင်းစင်းပွဲမှာပေါ့ကျမတို့အယောက်20ကြောင်းစင်းတဲ့အချိန်မှာသမရဘုရ်နဲ့သမရကိုလိုလာတဲ့အချိန်မှာသူနဲ့တွေ့ရတယ်ကျမအရန်ဝမ်းသာပြီးဂုဏ်ယူပါတယ်ဘာဖြစ်လဲဆိုရင်ကျမလိုလူတရားအနေနဲ့ပေါ့နော်ဒီလိုနိုင်ငံမှာလာပြီးတော့ပညာသင်ကြင်းရရတဲ့အပြင်ကိုသမရရောသမရကိုရောအတူတူကြောင်းစင်းပွဲမှာသူတို့လာချင်းမျက်နှာကိုတွေ့ရတဲ့အခါမှာပေါ့နော်ကျမကဘာမှမဟုတ်တဲ့လူတစ်ယောက်ရှိမယ်လေဒီလိုမျိုးခွင့်ကိုရတဲ့အခါမဝမ်းသာရပါတော့နောက်တစ်ခုကကျမတို့တို့စီကတင်ယူရရှိမိတာပါလဲဆိုရင်ကင်မရာရောကင်မရာကြော်ရောကအရန်ကိုခေါ်ရဲလူတွေဖြစ်တယ်ဆိုတော့တွေ့ရတယ်ပေါ့နော်သူအခန်းထဲဝင်လာလိုက်ကြတယ်သူ့ဘေးမှာရှိတဲ့လူတယောက်စီကိုဘူးမှမကြံခဲ့စရာကိုသူနှုတ်ဆက်တယ်ရင်းနီနီဖော်ဖော်ယူနေရီမော်မော်ယူကြရလဲပြောတယ်တယောက်တိုင်းစီကိုအတိမတ်ပြပြီးတော့နှုတ်ဆက်တာကိုတွေ့ရတယ်ပေါ့နော်နောက်ပြီးတကယ့်ကိုတာမန်ပုံစံနဲ့ပဲနေပြီးတော့တာမန်လူတွေလိုပဲကင်မရာရောကင်မရာကြော်ရောနဲ့စကားပြောဖို့ကျမတို့ဘာမှသင်ချက်နေရမျိုးပေါ့နော်အဲ့လိုမျိုးမရှိဘဲနဲ့လွန်းလက်ပြောဆိုဆက်ဆံနိုင်တယ်ဆိုတာကိုတွေ့ရတယ်ပေါ့နော်အဲ့တော့ခေါင်းဆောင်တယောက်ပြင်မဲ့လဲသမရရောသမရကတော့တကယ်ပဲရင်းကြီးဖော်ရမှုရှိရဲဆိုတာမြောက်ကိုလည်းတကယ်ပဲနေရာပေးပြီးဆက်ဆံနေဆိုတာမျိုးပေါ့နော်ခေါင်းဆောင်တယောက်ရဲ့အရေးချင်းကိုကျွန်မအတူယူလေးစားအားကြမိပါတယ်ကျွန်မနဲ့တော့ကျွန်မရဲ့ဒီတောင်းဆင်မှုကကျွန်မတို့ဗီဒီယိုလေးတစ်ခုပြရတယ်ပေါ့နော်ဗီဒီယိုလေးကတော့ကျွန်မတို့တောင်းချက်ခဲ့တဲ့လူတွေအားလုံးထဲမှာနှစ်ယောက်ကိုသူတို့ရွေးပြီးရိုက်တယ်ပေါ့ရိုက်လိုက်တဲ့အခါမှာကျွန်မလည်းအချင်းမတယောက်ပါတော့သမရကပြောပါတယ်ဗီဒီယိုထဲမှာလည်းတရုပ်ဆောင်တာရဲ့အရန်တော်ရဲ့အရန်ကောင်းတယ်ပေါ့နော်သူအဲ့လိုပြောတယ်ကျွန်မတယောက်တည်းတော့မဟုတ်ကျွန်မငယ်ချင်းတွေဆိုလို့ဥမာဆိုရင်အရန်ရှိရတယောက်ဆိုမင်းကငါ့ခက်တောင်အရန်ရှိရအဲ့အမျိုးပေါ့နော်သူအလူရန်တော့အတိမတ်သူရင်းနှီးနှီးဆက်ဆံတယ်ဆိုတော့သူပြရတယ်ပေါ့နော်ကျွန်မတို့အောက်တိုဘာကမှစခောက်လာတော့ကလည်းသူနဲ့တွေ့ရတယ်ပေါ့နော်တွေ့တဲ့အခါမှာသူ့ကိုကျွန်မပြောတယ်ကျွန်မအမေကသူ့ကိုအရန်သဘောကျတယ်ပေါ့နော်သူကသုံးဖြတ်ချက်အဲ့လိုပြည့်ပြည့်စကားချရတာဆိုတာသဘောကျတဲ့အခါသူကကျွန်မကိုအခုံးပုတ်ကြပြောတယ်ပြောလိုက်ပါရင်မင်းအမေကိုအရန်ချိဆုတင်တယ် she is so sweet ပေါ့နော်အဲ့လိုပေါ့နော်သူအဲ့လိုမျိုးအတိမတ်သူပြောတာကိုတွေ့ရတယ်ပေါ့နော်အဲ့ကျွန်မသူ့ကိုအားကြားမိတာဘသူ့ကိုမဆိုနေသေးဆက်ဆံတတ်တယ်အကုန်လုံးနဲ့ပေါ်ပေါ်ကြီးပေါင်းတဲ့ဆက်ဆံကြီးကိုကျွန်မအတူယူမိတာပါ
ကျေးဇူးမြတ်တင်ပါတယ်ထစ်တဲ့ဦးအခုလိုစိတ်ရှိရှိနဲ့ရှင်းပြရတယ်ကျေးဇူးပါတယ် You can bend but never break me cause it only serves to make me more determined to achieve my fire